ကမ္ဘာအမြင့်ဆုံးတောင်ထိပ်14ခုကိုတက်ရောက်နိုင်ခဲ့တဲ့အသက်ငယ်ဆုံးတောင်တက်သမားလေးကျောင်းပါအသက်18နှစ်အရွယ်နီပေါ်တောင်တက်သမားနီမာရင်ဂျီရှာဘာဟာကမ္ဘာအမြင့်ဆုံးတောင်14လုံးထိပ်ကိုရောက်ခဲ့တဲ့ကမ္ဘာအသက်ငယ်ဆုံးတောင်တက်သမားဖြစ်လာပါတယ်အောက်တိုဘာ9ရက်ဗုဒ္ဓဟူးနေ့မနေ့6:05မှာနောက်ဆုံးတောင်ထိပ်ကိုရောက်ရှိခဲ့တာပါ AFP သတင်းဆောင်မကိုအခြေခံပြီးဦးထမောင်တန်းကဆက်ပြောပြပါမယ်
16နှစ်အရွယ်နီပေါ်တောင်တက်သမားနီမာရင်ဂျီရှာဘာဟာထူးခြားပြောင်ပြောတဲ့စွမ်းဆောင်နိုင်သူတယောက်အဖြစ်မှတ်တမ်းဝင်သွားပါပြီ။မီတာ8000ပေအဖြစ် 26,249 ပေအထက်ကမ္ဘာမှာအမြင့်ဆုံးတောင်14လုံးကိုတက်နိုင်တဲ့အသက်ငယ်ဆုံးတောင်တက်သမားတယောက်သူဖြစ်သွားခဲ့ပါပြီ။တိဘက်ကရှီရှာပန်မာတောင်ထိပ်ကိုဗုဒ္ဓဦးနေ့တရုတ်စံတော်ချိန်6:05မှာရောက်ရှိသွားခဲ့တာပါ။သူတို့ပဲလူငယ်များစွာဟာအဲ့ဒီတောင်ဆက်လေးလုံးကိုတက်နိုင်အောင်ကြိုးစားနေကြတာပါသူတို့မျိုးရိုးကတောင်တက်တာနဲ့မကင်းခဲ့တာကိုနီမာရင်ဂျီကအခုလိုပြောပါတယ
် My whole family is from Mountlady
ကျွန်တော်တို့မိသားစုကတောင်တက်သမားတွေကဆင်းသက်လာတာပါကျွန်တော်အဖေမှာစူးစမ်းလေးလာရေးကုမ္ပဏီရှိပါတယ်ဒီတော့ဒါရီနဲ့နှိစက်ပါတယ်တောင်တက်တာစူးစမ်းလေးလာတာတောင်တက်လူတွေနဲ့တွေ့ဆုံတာစသဖြင့်ပေါ့ဒါပေမဲ့ကိုကိုကိုဒီလောကထဲတော့မရောက်ချင်ခဲ့ပါဘူ
းသူလေမင်းမဂျာဘူးဒေးဗစ်ချာဘာဟာတောင်ဆက်လေးလုံးလုံးရဲ့ထိတ်ကိုပေါက်ခဲ့တဲ့အငယ်ဆုံးပုဂ္ဂိုလ်ဖြစ်ပတ်တန်းတင်ခံထားပါတယ်2019မှာအဲ့ဒီလိုတက်ပြီးခဲ့ပြီးအဲဒီတော့ကမိန်းမရဲ့အသက်က30ပါသူ့ဘေးတရှိရှာပါနဲ့အတူညကိုတယောက်ဟာတောင်တက်လေလာရေးကုမ္ပဏီနှစ်ခုကိုထူထောင်ထားကြပါတယ်1986မှာအီတလီတောင်တက်သမား Rain Hall Messner ကတောင်ဆက်လေးလုံးလုံးကို1986ခုနှစ်မှာပထမအဦးဆုံးတက်လို့ပြီးသူဖြစ်လာနေပါတယ်အခုချိန်ထိအဲဒီလိုဆက်လေးလုံးလုံးပြီးအောင်တက်နိုင်သူကကမ္ဘာမှာလူ40ဝန်းကျင်ပဲရှိပါသေးတယ်ဒီတောင်တွေဟာဟီမွေနာမှာရှိပြီးနီပေါ်တရုတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေအထိဆက်သွားနေပါတယ်။သူကအခုလိုဆက်ပြောပါတယ်
။ I look more than any more as a sport like
တောင်တက်တာကိုအားကစားတစ်ခုလို့ကြည့်ပါတယ်။ကိုကိုကိုလည်းအားကစားသမားတယောက်လို့မြင်ပါတယ်။လူများအတွက်တော့ဒါကဝါသနာကိစ္စ၊ယူသွမှုကိစ္စပါ။ကျွန်တော်လည်းယူသွပါတယ်
။နီမာရင်ဂျီရှာဘာဟာ2022ခုနှစ်ဩဂုတ်လမှာတောင်ဆက်လေးလုံးရဲ့ပထမအဦးဆုံးတောင်ဆက်တက်ခဲ့တာပါ။မောက်မနတ်စလူတောင်ဟာအမြင့်မီတာ8163မီတာမြင့်ပြီးကမ္ဘာမှာအထက်ပါမြောက်အမြင့်ဆုံးတောင်လည်းဖြစ်ပါတယ်။အဒီတုန်းကသူ့အတွက်16နှစ်ပဲရှိပါသေးတယ်။ဆက်3တောင်မြောက်တောင်ကန်ချန်ဂျုံကဂျွန်လာတို့ကတက်ခဲ့ပြီးကမ္ဘာတတိယအမြင့်ဆုံးတောင်ကိုတက်လိုက်တဲ့အငယ်ဆုံးတောင်တစ်ပါးမှဖြစ်နေသူ့မှတ်တမ်းဖြစ်ပါတယ်။ဒီလိုတောင်တွေကိုတက်ရတဲ့အတွက်သူ့အတွက်အကျိုးဖြစ်ပေါ်တယ်
Being in my life, you know, these 2 years, I've learned so much.
ဒီနေ့အတွင်းတဘာဝအကြောင်းအများကြီးသင်ယူရရှိပါတယ်။လူခန္ဓာကိုယ်စိတ်ပညာလူသစ်တွေနဲ့တွေ့တာတဘာဝတရားကမ္ဘာပေါ်ကအရာရာကိုတောင်တွေကနေကျွန်တော်သင်ယူရရှိခဲ့ပါတယ်
။တောင်ခုချင်းစီရဲ့ထိပ်သားမှာအောက်ဆီဂျင်နည်းနည်းလေးပဲရှိတာမို့သေမင်းနယ်ပယ်ထဲမှာတောက်ထိပ်ကိုရောက်ကြတာပါ။တောင်တွေပေါ်ရောက်တဲ့အခါဘယ်ချိန်မဆိုသေသွားနိုင်ပါလဲ။ဘောကဘလောက်ရေးချီးကလေးဆိုတော့အတိအမှပြီလို့ပြောပါတယ်လို့ရှာပါကပြောပါတယ်။တောင်းတဲ့ချေအဖြစ်စိတ်တက်ပြီးတိုးတက်လာတာ
နဲ့
ပြီးပြီ
။ Because mentally I have kind of convinced myself
စိတ်ပိုင်းအဖြစ်ဆိုရင်ကိုကိုကိုယုံကြည်မှုရှိပါတယ်။စီးနှင်းပြိုကျလာတာရာသီဥတုဆိုးလာတာတောင်ပေါ်မှာမတော်တဆဖြစ်တာကျွန်တော်ပြန်ခတ်မသွားပါဘူး။တောင်းနေပေါ်မှာဓာရီကပုံမှန်ပဲဆိုပြီးကိုကိုကိုယုံကြည်မှုရှိနေပါတယ်။ဒီလိုစိတ်ကထောက်ကူဖြစ်တယ်ထင်ပါတယ်
။သူ့ရဲ့တွေ့ရကောင်းကတန်ဇင်းတော်ကြီးရှာပါပါ။နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလာရီနဲ့တူကမ္ဘာအမြင့်ဆုံးအေဗရက်တောင်ကိုတက်ခဲ့တဲ့ပထမဦးဆုံးလူလည်းဖြစ်ပါတယ်။တန်ဇင်းသာသူ့အတွက်တော့ဘောလုံးမှာမက်ဆီနဲ့ရော်နယ်ဒိုလိုလူပဲမဟာတောင်တဲ့သမားကြီးတယောက်ဖြစ်ပါတယ်။ဒါပေမဲ့ဥရုယာတီတောင်းနဲ့လာပြီးတောင်းတက်တာစီးပွားရေးသဘောဆန်လာတဲ့အခါတောင်းတက်တာကိုပတ်ဝန်းကျင်ထိန်းသိမ်းချိတ်ကပ်ဖို့တင်တဲ့သူကချင်းကပ်လို့ပါလေ။ဘာဝပတ်ဝန်းကျင်သိပ်ပံကိုလေ့လာဖို့ဒူးကြီးရထားပါလေ။ဒါကကျွန်တော်လုပ်နေတာရဲ့ကြီးမားတဲ့ညီမတဲ့ဖြစ်ပါလေလို့သူကပြောပါလေခင်ဗျာ။